တော်ရရှိမှာခင်ဗျာရုရှားနိုင်ငံဆိုရှီမြို့မှာပြီးခဲ့တဲ့ကြာသပတင်းလေးနဲ့တောက်ကြံလေးတွေကမြန်မာအပါအဝင်အာဆီယံဆယ်နိုင်ငံခေါင်းဆောင်တွေတွားတက်ခဲ့တဲ့ရုရှားအာဆီယံထိပ်သီးညီလာခံဟာတကယ်တော့အနောက်အုပ်စုနဲ့မိတ်ပြတ်နေတဲ့ရုရှားအစိုးရအတွက်နိုင်ငံတကာမျက်နှာစာမှာမိတ်ဆွေနိုင်ငံတချို့ရှိနေသေးတယ်ဆိုတာပြသဖို့အခွင့်အလမ်းရရှိသွားခဲ့တာပါရုရှားအစိုးရဟာယူကရိန်းပေါ်ကျူးကျော်မှုကြောင့်အနောက်အုပ်စုနိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့ခံထားရတာဖြစ်ပြီးနိုင်ငံတကာထိပ်သီးဆွေးနွေးပွဲတွေကျင်းပဖို့အခွင့်အလမ်းမသာဖြစ်နေခဲ့တာပါဆိုချီမျိုးကထိပ်သီးညီလာခံကတော့ရုရှားမှာဒီနှစ်လုတဲ့အကြီးမားဆုံးညီလာခံတစ်ခုလည်းဖြစ်ပါတယ်။သမ္မတပူတင်ကတော့အာဆီယံနိုင်ငံတွေကုလသမဂ္ဂ APEC အဖွဲ့ G20 အုပ်စုအဖွဲ့တို့နဲ့အနီးကပ်ပူးပေါင်းဆောင်ရွက်မှုတွေမြင့်တင်သွားမယ်လို့ဆိုချီမျိုးကရုရှားအာဆီယံထိပ်သီးညီလာခံမှာပြောကြားသွားခဲ့ပါတယ်
။ В ходе саммита договорились развивать сотрудничество в политической сфере. Наши страны
ရုရှားသမ္မတပူတင်ကမြန်မာ၊ဗီယက်နမ်၊ထိုင်းတို့လိုအာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးတွေတိုးမြှင့်ဖို့နှစ်ရကြာထိပ်သီးညီလာခံမှာအလေးထားပြောကြားခဲ့တာကြောင့်ရုရှားရဲ့ပြိုင်ဘက်အမေရိကန်နဲ့ EU နိုင်ငံတွေအတွက်အာရုံစူးစိုက်စရာဖြစ်သွားခဲ့တယ်လို့အကြက်ခတ်တွေကပြောဆိုပါတယ်။အမေရိကန်နဲ့ EU နိုင်ငံတွေဟာရုရှားကိုတန်ခတ်ပိတ်ဆို့မှုတွေလုပ်ပြီးရုရှားကိုကြောက်ခိုင်းထားကြတဲ့အချိန်မှာပဲအာရှပစိဖိတ်နိုင်ငံတွေကတော့ရုရှားနဲ့တက်တက်ကြွကြွပူးပေါင်းဆောင်ရွက်လာကြတာဟာအင်မတန်အရေးပါကောင်းမွန်တယ်လို့ထိပ်သီးညီလာခံမှာမော်စကိုဒေသအုပ်ချုပ်ရေးမှူး Andrei Poropoka ပြောကြားခဲ့ပါတယ်။ရုရှားဟာ G8 လို့ခေါ်တဲ့စက်မှုဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ရှစ်နိုင်ငံထိပ်သီးဆွေးနွေးပွဲကို2014ခုနှစ်ဇွန်လကဆိုချီမြို့မှာပဲကျင်းပဖို့စီစဉ်ထားခဲ့ပေမဲ့ယူကရိန်းရဲ့ခရိုင်းမီးယားဒေသကိုကျူးကျော်ခဲ့မှုကြောင့်အနောက်အုပ်စုရဲ့ကန့်ကွက်မှုနဲ့ရင်ဆိုင်ခဲ့ရပြီးထိပ်သီးညီလာခံလည်းပြတ်သွားခဲ့တာပါ။သမ္မတဦးထင်ကျော်ဟာဆိုချီမြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တီးတန့်တွေ့ဆုံခဲ့တယ်လို့မြန်မာအစိုးရအနေနဲ့ရုရှားနဲ့စီးရေးဆက်ဆံမှုတွေတိုးမြှင့်ပြုလုပ်သွားဖို့သမ္မတဦးထင်ကျော်ရဲ့အစီအစဉ်ကိုနေပြည်တော်လွှတ်တော်ကလည်းမေလ10ရက်နေ့မှာသဘောတူဆုံးဖြတ်ထားပါတယ်ခင်ဗျာ